သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါအမျိုးသားပြည်လဲရင်ကြားစေရအပတ်ဟာကျွန်တော်တို့ Australian နေပိုင်ဆိုင်တဲ့တမိုင်းကြောင်းတွေဓလေ့တွေနဲ့အောင်မြင်မှုတွေကိုလေ့လာနိုင်မဲ့အချိန်တစ်ခုဖြစ်ပါတယ်။အော်စတြေးလျတိုက်ရဲ့မူလပိုင်ရှင်တွေဖြစ်ကြတဲ့ Aboriginal လူမျိုးတွေ၊ Torres Strait Islander လူမျိုးတွေနဲ့ပုံမကောင်းမွန်တဲ့ဆက်ဆံရေးတွေတည်ဆောက်ဖို့အတွက်ဖြစ်ပါတယ်။ဒီနေ့ရဲ့ခေါင်းစဉ်ကတော့ Modern Award Reconciliation Takes Action လို့ဆိုပါတယ်။မြန်မာလိုဆိုလိုရင်းကတော့စကလုံးတစ်လုံးထပ်ပူတဲ့ပြန်လည်ရင်ကြားစေရဟာလှုပ်ဆောင်ရမယ်အရာတစ်ခုဖြစ်တယ်လို့ဆိုလိုပါတယ်။ဒီအခြေချလမ်းညွန်မှာတော့ရွှေ့ပြောင်းလာသူတွေဟာပြန်လည်တင့်မြတ်ရေးနဲ့ပတ်သက်ပြီးဘယ်လိုလှုပ်ဆောင်လို့ရနိုင်မလဲဆိုတာကိုကျွန်တော်တို့ကြည့်ကြပါမယ်။အမျိုးသားပြန်လည်ရင်ကြားစေရအပတ်ကတော့1969ခုနှစ်ဆန္ဒခံယူပွဲနဲ့မာဘူတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အရမေလ29ရက်နေ့ကနေဇွန်လ3ရက်နေ့အထိဖြစ်ပါတယ်။စကလုံးတစ်လုံးထပ်ပူတယ်ပြန်လည်ရင်ကြားစေရဟာလှုပ်ဆောင်ရမယ့်အရာတစ်ခုဖြစ်တယ်ဆိုတာက2021အမျိုးသားပြန်လည်ရင်ကြားစေရအပတ်ရဲ့ခေါင်းစဉ်ဖြစ်ပါတယ်။ပြန်လည်ရင်ကြားစေရနဲ့ပတ်သက်တဲ့အစိုးရအဖွဲ့အစည်းဖြစ်တဲ့ Reconciliation Australia တည်ထောင်ခဲ့ခြင်းနှစ်20တောင်ပြည့်ခဲ့ပါပြီ။New South Wales ပြည်နယ်မြောက်ပိုင်းဒေသမှာနေထိုင်ကြတဲ့ Australia တိုက်ရဲမူလပိုင်ရှင် Vangelong တယောက်ဖြစ်တဲ့ Karen Mundin က Reconciliation Australia အဖွဲ့အစည်းရဲ့အမှုဆောင်အရာရှိချုပ်တယောက်ဖြစ်ပါတယ်
။ Reconciliation it's a journey for all Australians.How we think about the relationship with the first Australians, Aboriginal and Torres Strait Islander people, and all Australians, whether you're a new arrival or whether
you're a new arrival. Australian ni alun atwet khii ta khu phit par de. Di tai ma a chain a cha ji bae ni kae di phit se. Da ma mho tin ha. A khu ma yauk la kae du phit se. Jinaru ha patthama song Australian ni Aboriginal lu myo re.Torres Strait ဂျွန်ဒါလူမျိုးတွေနဲ့ဆက်ဆံရေးကိုစဉ်းစားသုံးသပ်ရမယ့်အချိန်ပေါ့ပြန်လဲရင်ကြားစေရဆိုတာဟာအလုံးပူပေါင်းပါဝင်လို့ရတဲ့အတွေ့အကြုံတစ်ခုဖြစ်ပါတယ်အမျိုးသားပြန်လဲရင်ကြားစေရအပတ်သားမှာပါဝင်ဖို့ရိုးရိုးရှင်းရှင်းနည်းလမ်းတွေအများကြီးရှိပါတယ
် When it comes to National Reconciliation Week it's just an opportunity for us all to take a moment to think about those relationships to put a spotlight on itopen up new conversations and encourage all of our communities to get involved in events
အမျိုးသားပြန်လည်ရင်ကြားစေရအပတ်သားဟာသူတို့တွေနဲ့ဆက်ဆံရေးကိုအဓိကထားပြီးတည်တည်ချာချာစဉ်းစားသုံးသပ်နိုင်ဖို့အခွင့်အရေးတစ်ခုဖြစ်တယ်လို့လူမှုအတိုင်းဝိုင်းနဲ့အားလုံးပွဲတွေမှာပါဝင်တာဒါမှမဟုတ်တစ်ခုခုလှုပ်ဆောင်နိုင်ဖို့တိုက်တွန်းရမယ့်အချိန်လည်းဖြစ်ပါတယ် Federation of Ethnic Communities Council of Australia ရဲ့အမှုဆောင်အရာရှိချုပ်ဖြစ်တဲ့မိုဟာမက်အယ်ဂဖာဂျီကရှေ့ပြောင်းလာသူအားလုံးကိုပြန်လည်ရင်ကြားစေရေးလုပ်ငန်းစဉ်မှာပါဝင်ဖို့တိုက်တွန်းထားပါတယ
်။ We have a very strong voice if we unite with First Nations people's voice. We know that they have welcomed us in this country. It's our duty and obligation to know the history, to know what those communities have gone through because we have similar experiences and similar
ပထမဆုံးအော်စတြေးလျအနေနဲ့ပူပေါင်းဖို့ကျွန်တော်တို့မှာပြင်းပြတဲ့လိုလားမှုရှိပါတယ်။သူတို့တွေဟာကျွန်တော်တို့ကိုဒီနိုင်ငံမှာကြိုဆိုခဲ့ကြပါတယ်။တမိုင်းကြောင်းကိုတီးဖို့နဲ့သူတို့လူမှုအတိုင်းဝိုင်းနေဘလို့ရုန်းကန်ခဲ့ရလဲဆိုတာကိုတီးဖို့ဟာကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ်။ဘာလို့လဲဆိုရင်ကျွန်တော်တို့ကိုယ်တိုင်လည်းအလားတူအတွေ့အကြုံတွေရှိခဲ့ကြပါတယ်။ကျွန်တော်တို့တွေမှာလည်းအပြောင်းလဲလုပ်နိုင်ဖို့လူလားမှုတွေရှိပါတယ်ကျွန်တော်တို့နှစ်ဖက်စလုံးလူမျိုးရေးခွဲခြားမှုတွေကိုခံခဲ့ရတာပါပဲကျွန်တော်ထင်တယ်ကျွန်တော်တို့နှစ်ဖက်စလုံးကဒီနိုင်ငံမှာတန်းတူညီမျှမှုကိုလိုချင်ကြပါတယ်ရှေ့ပြောင်းလာသူအများပြားဒီလုပ်ငန်းစဉ်ကိုအချောင်းအမျိုးမျိုးကြောင့်အရေးမပေးကြတာလည်းရှိနိုင်ပါတယ်လို့ Karen Mundin ကပြောထားပါတယ်ဒါပေမဲ့သူမဟာဒီလိုသူတွေကိုဒီတစ်ခေါက် အမျိုးသားပြန်လည်ရင်ကြားစေရေးအပတ်မှာပါဝင်ကြဖို့တိုက်တွန်းလို့ဆိုထားပါတယ
် Probably one of the biggest barriers is not knowing where to start and feeling some kind of trepidation or feeling that it is so different. We have so much more in common and there are ways for us to
appreciate. အသာအစီအမေတွေကတခုကတော့ဘယ်ကစရမယ်မသိတာအရင်စိတ်နဲ့လို့ခံစားရတာစတာတွေဖြစ်ပါတယ်ကျွန်တော်တို့အားလုံးမှာတူညီတဲ့အရေးတွေအများကြီးရှိပါတယ်တယောက်ရဲ့ဒလိနဲ့မတူညီမှုတွေကိုအတိမတ်ပြုဖို့ကျွန်တော်တို့မှာနည်းလမ်းတွေရှိပါတယ်အဲ့ဒါကပဲကျွန်တော်တို့ကိုပူပြီးခိုင်မာစေပါတယ် FECCE ရဲ့အမှုဆောင်အရာရှိချုပ်မိုဟာမက်အယ်ဂဖာဂျီပြောတာကတော့လူတွေတော်တော်များများဟာဒီအကြောင်းအရာနဲ့ပတ်သက်ပြီးမပြောချင်ကြတာဒါမှမဟုတ်ဒီအကြောင်းအရာတွေကိုပြောဖို့သူတို့နေရာမဟုတ်ဘူးလို့ထင်နေကြတာတွေရှိတာကိုသဘောတူတယ်လို့ဆိုပါတယ
် I think the problem is a lot of people don't understand what reconciliation is or what it's trying to do and that's even more difficult for migrant communities who English may not be their first language I think we need to educate ourselves and make
ကျွန်တော်ထင်တယ်ပြဿနာကလူတွေဟာပြန်လဲရင်ကြားစေရဆိုတာပါလေပါအတွက်လှုပ်ဆောင်နေရတာလဲဆိုတာကိုနားမလည်ကြဘူးပြီးတော့အင်္ဂလိပ်စာဘာသာစကားကပထမဘာသာစကားမဟုတ်တဲ့အတွက်ရွှေ့ပြောင်းလာသူအတိုင်းဝိုင်းနေအတွက်ကပိုပြီးတောင်ခက်ခဲတာပေါ့ကျွန်တော်တို့ဟာကျွန်တော်တို့ကိုကျွန်တော်တို့ပညာပေးဖို့လူတို့လို့ပထမဆုံးအော်စတြေးလျအနေနဲ့ခိုင်မာတဲ့ဆက်ဆံရေးတစ်ခုကိုတည်ဆောက်ဖို့လိုအပ်ပါတယ်ဒါမှမဟုတ်ရင်ကျွန်တော်တို့ဟာအော်စတြေးလျလို့တောင်တကယ်တမ်းပြောလို့မရနိုင်ပါဘူးဒီလိုအခက်အခဲတွေကိုလေ့လာတွေ့ရှိပြီးနောက်ပိုင်းFECCA အဖွဲ့က2020အမျိုးသားပြည်လည်ရင်ကြားစေရေးအပတ်မှာရွှေ့ပြောင်းလာသူဩစတြေးလျနဲ့အတွက်ပူးပေါင်းပါဝင်ကြဖို့တိုက်တွန်းသည်ဆိုတဲ့လက်ဆွဲကိုထုတ်ဝေခဲ့ပါတယ်
။ The document tries to show how communities can engage with First Nations people during National Reconciliation Week. So it's just a starting point to open up the conversation, the door, and actually give permission people to start having those conversations. It is everybody's responsibility to engage, and there is no right or wrong way of doing it. And it's
everybody's responsibility to engage, and there is no right or wrong way of doing it. And it's everybody's responsibility to engage, and there is no right or wrong way of doing it. And it's everybody's responsibility to engage, and there is no right or wrong way of doing it. And it's everybody's responsibility to engage, and there is no right or wrong ဒါပထမခြေလှမ်းပေါ့ပြောဆိုဆက်ဆံမှုဟာအားလုံးရဲ့တာဝန်ဖြစ်ပြီးမားတဲ့မန်နေဆိုတာမရှိပါဘူးရည်ရွယ်ချက်ကတာမန်ကန်နေဖို့တပားသူရဲ့ဒလိနဲ့တမိုင်းကိုလေ့လာခြင်းမို့တာလိုအပ်ပါတယ်ပြီးတော့ပထမအဦးဆုံးအော်စတြေးလျတွေရဲ့စကားသံတွေကိုမြင့်တင်ပေးဖို့ကျွန်တော်တို့ရွှေ့ပြောင်းလာသူအားလုံးလှုပ်တင်ပါတယ်ဗစ်တိုးရီးယားပြည်နယ်ဂီလောင်မှာရှိတဲ့ Diversity ဘူဝါကူညီမှုစောင့်ရှောက်ဒီအဖွဲ့ကပြုလုပ်ထားတဲ့လှုပ်ဆောင်မှုကိုတာရကတစ်ခုအနေနဲ့ FECCA ရဲ့လက်ဆွဲမှာတင်ထင်ရှားရှားဖော်ပြထားပါတယ်။ Diversity ရဲ့အထွေထွေမန်နေဂျာဖြစ်တဲ့ Rowan Martinez ကအဲ့ဒီဒေတာကနေထိုင်တဲ့ဩစတြေးလျတိုက်ရဲ့မူလပိုင်ရှင်တွေဖြစ်ကြတဲ့ Karen လူမျိုး Karini အတိုင်းဝိုင်းနဲ့ Whatတုံရောင်လူမျိုးတွေကိုအတူတကွပေါင်းစည်းပြီးအယုတ်တစ်ခုပြုလုပ်ခိုင်းခဲ့ပါတယ် Diversity ဟာရုပ်ရှင်တွေနဲ့ကာဆက်ယုံတွေကနေတဆင့် ATI အတိုင်းဝိုင်းနဲ့ LGBTI အတိုင်းဝိုင်းတွေကတက်ကြီးရွယ်တွေကိုပါအတူတကွပေါင်းစည်းပေးနိုင်ခဲ့ပါတယ
် It was really about getting to understand one another seeing overlap between strengths and difficulties you know we've got a lot of things in common languageand terminology in all those
တယောက်ကိုတယောက်နားလည်နိုင်မှုပါပဲစွမ်းအားနဲ့အခက်အခဲတွေကြာမှမတူညီမှုတွေကိုမြင်နိုင်မှုပါအများကြီးတူညီနေတာကိုလည်းတွေ့နိုင်ပါတယ်ဘာသာစကားဝေါ်ဟာရကြွေဝါမှုစတာတွေဟာအရန်ကိုအရေးကြီးပါတယ်ပြီးတော့ဒလိယုံကြည်မှုဘာသာတရားစတဲ့အရာအများကြီးဟာလည်းအရေးကြီးပါတယ်သူတို့ကြာမှတူညီနေတဲ့နေပယ်တွေမှာလည်းအခက်အခဲတွေတွေ့ကြပြန်တာပဲလို့ Rowan Martinez ကဆိုပါတယ
် We wanted to explore how those groups would interact and also give people the opportunity to meet different groups and get to know what their strengths are and the interests
ကျမတို့ဟာဒီအတိုင်းဝိုင်းနေတဲ့ကတယောက်နဲ့တယောက်ကိုဆက်ဆံစေချင်ပါတယ်မတူညီတဲ့အဖွဲ့နဲ့တွေ့ဖို့အခွင့်အရေးတစ်ခုလည်းပေးချင်ပါတယ်ဒါမှ သူတို့ကဘယ်နေရာတွေမှာအားတာတယ်သူတို့အမြင်တွေကဘယ်လိုရှိလဲဆိုတာတွေကိုသူတို့တွေသိမှာပေါ့သူတို့အချင်းချင်းမှာတူညီတဲ့အရာတခုခုလည်းဖြစ်ချင်းဖြစ်မယ်ဥပမာလူမျိုးရေးခွဲခြားခံရမှုဖိနှိပ်ခံရမှုနဲ့တိုင်းပြည်ကိုဆုံးရှုံးခံရမှုစတာတွေပေါ့ဒီလိုစကားပြောတွေပြုလုပ်ရတဲ့အကျိုးဆက်အနေနဲ့နားလည်နိုင်မှုခင်မင်ရင်းနှီးမှုနဲ့ကျဉ်ကျဉ်မမာနေထိုင်နိုင်ဖို့အတွက်ပါအများကြီးအကျိုးပြုနိုင်တယ်လို့သူမကပြောပါတယ် FECCA ရဲ့ပူးပေါင်းပါဝင်မှုကိုတိုက်တွန်းသည်ဆိုတဲ့လက်ဆွဲကရှေ့ပြောင်းလာသူတွေနဲ့ဒုက္ခတဲ့အတိုင်းဝိုင်းတွေကိုအမျိုးသားပြန်လည်ရင်ကြားစေရေးအဖွဲ့မှပါဝင်ဖို့နဲ့ဩစတြေးလျနိုင်ငံရဲ့အဖိုးတန်မှုကိုရှုထောင့်တမျိုးကနေရှုမြင်နိုင်ဖို့အထောက်အကူပြုနိုင်ပါတယ်အမျိုးသားပြန်လည်ရင်ကြားစေရေးအဖွဲ့မှပါဝင်တာဟာရိုးရိုးရှင်းရှင်းလေးလည်းဖြစ်နိုင်ပါတယ်လို့ကယ်ရင်မွန်တင်ကဆိုထားပါတယ်ဥပမာတင်ရဲ့လူမှုကွန်ရက်တွင်နဲ့အီးမေးလ်တွေပေါ်မှာပုံလေးတွေထည့်ပြီးသုံးတာမျိုးပေါ့
There are so many ways that migrant Australians can get involved whether it's having a look on our website and seeing things that might be happening locally
ဩစတြေးလျနဲ့ပူးပေါင်းပါဝင်နိုင်ဖို့နည်းလမ်းတွေအများကြီးရှိပါတယ် website မှာလေ့လာတာပဲဖြစ်ဖြစ်ကိုပတ်ဝန်းကျင်မှာဖြစ်ပေါ်နေတဲ့ပွဲတွေမှာပဲဖြစ်ဖြစ် SBS ကနေသင့်ရုပ်ရှင်ဗီဒီယိုရေဒီယိုအစီအစဉ်တွေကိုကြည့်ရှုခံစားတာပဲဖြစ်ဖြစ်ကိုမိသားစုအတိုင်းဝိုင်းနဲ့ပြောဆိုဆွေးနွေးတာပဲဖြစ်ဖြစ်လုပ်လို့ရနိုင်ပါတယ်စကလုံးတစ်လုံးထပ်ပို့တဲ့ပြင်လဲရင်ကြားစေရဟာလှုပ်ဆောင်ရမယ့်အရာတစ်ခုဖြစ်တယ်ဆိုတော့ဒီနေ့ရဆောင်ဖို့ဟာအော်စတြေးလျနေအားလုံးကိုပို့ပြီးအကျိုးပြုနိုင်မယ့်အရာတွေကိုရဲရဲလုပ်နိုင်ဖို့လုံဆော်နေပါတယ်။အားလုံးပူးပေါင်းပါဝင်နိုင်ပါတယ်လို့ Karen Mondin ကပြောပါတယ
်။ So if going to a National Reconciliation Week event is the first time you ever do that, that's a brave action. If you do this every year, maybe it's time for you to host something.
အကယ်လို့တင်ဟာအမျိုးသားပြန်လည်ရင်ကြားစေရေးပွဲကိုပထမဆုံးအကြိမ်သွားဖို့စီစဉ်နေရဆိုရင်တအားရင်းရင်ပြီးကောင်းမွန်တဲ့ဆုံးဖြတ်ချက်တစ်ခုပါ။အကယ်လို့တင်ဟာဒီလိုပွဲကိုနှစ်တိုင်းတွားဖြစ်တယ်ဆိုရင်ဒီနှစ်မှာအလားတူပွဲမျိုးတစ်ခုကိုကိုကိုတိုင်းလဲစီစဉ်လို့ရနိုင်ပါတယ်။အကယ်လို့ကိုစီစဉ်တဲ့ပွဲမှာရောက်လာပြီးတခြားမဆိုင်တဲ့အရာတစ်ခုကိုစကားလွှဲပြီးပြောနေကြတာရှိရင်အဲ့ဒါတွေကိုတွေ့ရင်တော့တင်းတငယ်ချင်းမိသားစုတွေကိုအဲ့ဒါနဲ့ပတ်သက်ပြီးမေးမြန်းအဖြေရှာဖို့တော့လိုအပ်ပါတယ်နော်။အမျိုးသားပြန်လည်ရင်ကြားစေရေးအပတ်နဲ့ပတ်သက်တဲ့အရာတွေကို Reconciliation Australia website www.reconciliation.org.au မှာရှာဖွေနိုင်ပါတယ်။ FECCA ကထုတ်ဝေထားတဲ့ပူးပေါင်းပါဝင်မှုကိုတိုက်တွန်းသည့်လက်ဆွဲကိုသူတို့ရဲ့ website www.fecca.org.au မှာရှာဖွေနိုင်ပါတယ်။ဒီအစီအစဉ်ကို Melissa ကွန်ပန်နိုနီကပေးပို့ထားတာဖြစ်ပြီးတော့ကျွန်တော်ပြည်ဆောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နားဆင်ပေးခဲ့တဲ့တောသားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊ဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။sbs.com.au/bemis ဖြစ်ပါရရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ